မမန္တိတိုင်းငစုံမြို့နယ်တဲကငမရဲစခန်းကိုကောက်ဝဲတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တဲ့သတင်းတင်ပြချင်ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကတိုက်ခိုက်တယ်လို့သိရပါတယ်။တောင်စာမြို့မှာလည်းစစ်တပ်နဲ့ကောက်ဝဲတပ်ဖွဲ့တွေထိပ်သိမ်းမှုတွေဆက်ပြီးရှိနေပါတယ်။မိတိုင်ခေတ်တွေကစီရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုသားညူကပြောပြမှာပါ။
ဒေသခံကာကွယ်ရေးဖွဲ့တွေပူးပေါင်းပြီးတော့မြင်းကြံ KI 2စစ်စင်အနေနဲ့စစ်ကောင်စီတက်ဆွဲထားတဲ့ညတွေကိုဆက်ပြီးတော့တိုက်ခိုက်မှုတွေဖြစ်နေတာပါ။ဩဂတ်စ်လ19ရက်နေ့မနေ့ပိုင်းတုန်းကမြင်းကြံ KI ငဇွန်မြို့နယ်နဲ့20တမိုင်ကွာငမ်းမြကြီးရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေရှိခဲ့ပေမဲ့စခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ငဇွန်ဒေသခံတူကပြောပါတယ်။
ငမ်းမြဘက်ကလည်းမပြောလို့ငမ်းမြစခန်းဒီနေ့တော့ကနေစပြီးတော့စခန်းပြင်တာပေါ့လေ။အပေါ်မှာမိတော့မိတာစခန်းမိတာရှိတယ်လေ။တန်းတစ်ခုပထမဆုံးပေးလိုက်နေတာပဲ။ဒီကြောင့်တက်ဆမှုလုပ်သွားတယ်ဆိုတော့အဲ့ဒါဟိုဟာမှာယူရတဲ့အဲကူကူဖြစ်ကောင်းပြီးအခုရေစခန်းပေါ်လုံးရေစခန်းနန်းကလူရင်းနဲ့လာဝဲပြီးတာတကယ်နဲ့တော့တကယ်နဲ့ကိုဒီလာဝဲတာတကယ်နဲ့ကိုလူလုံးသမီးအကြီးခြားတာပေါ့လေ
။ငဇုံမြို့နယ်ထဲမှာငဇုံမြို့သားငမ်းမြားဆိုတဲ့ရေစခန်း၃ခုရှိပြီးတော့အခုကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ငမ်းမြားရဲစခန်းဟာမဇွန်နဲ့မြောင်မြို့နယ်အစပ်မှာရှိတဲ့ရဲစခန်းဖြစ်ပါတယ်။စခန်းသိမ်းတိုက်ပွဲအတွက်မှာစစ်သုံးဘန်းတွေဖမ်းမိခဲ့တယ်လို့လက်နက်တွေနဲ့သိမ်းဆည်းရမိတယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်တာကြောင့်မလို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်ကြရပါတယ်။စခန်းကိုသိမ်းပိုက်ပြီးတော့ကာကွယ်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားချိန်မှာတော့မင်းကြံဘက်ကနေပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီထောက်ခံတဲ့ပြည်စော်တီတွေစစ်ကူလာရောက်ပြီးအခုခါမှာရွာထဲမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့တောင်သာမျိုးနယ်ထဲမှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်တပ်ဖွဲ့တွေထိတွေ့ပစ်ခတ်တာတွေဆက်ရှိနေပါတယ်။ဩဂတ်စ်လ19ရက်နေ့မှာစစ်ကောင်စီတပ်ဆုတ်ခွာသွားတဲ့ gate ကိုဖျက်ဆီးဖို့တွားရောက်ချိန်မှာစစ်ကောင်စီတပ်နဲ့ကာကွယ်တပ်ဖွဲ့တွေထိတွေ့ပစ်ခတ်မှုဖြစ်ကြတယ်လို့မြင်းကြံခရိုင်တိုင်ရက်မှတ်3တိုင်ရင်တောင်ရှိသူကပြောပါတယ
်။နောက်ဆောင်ရွာမှာအရင်တော့ဟိုဆက်ကဆက်ကထိချထားရှိတယ်ဗျာ။ဆက်ကဆက်ကနေပြီးအဲ့ gate ကိုသူတို့ကပြန်ဆုတ်သွားတာဆက်ထားတဲ့အဲ့ gate ကိုကျွန်တော်တို့ကနေပြီးတော့ဘယ်လိုရအောင်တော့ဖျက်ဆီးရဖို့ဦးကြရှို့ရဖို့ဗျာ။ကျွန်တော်တို့အပြာမှာအဲ့မှာကျွန်တော်တို့စကြံအဲ့စကြံဌာနရောက်တော့အဲ့စကြံရွာအဲ့တောင်ပနားလေးမှာကျွန်တော်တို့အဲ့ဟိုကင်းပတ်တဲ့ဟိုဆားကဆားဟိုဆိုင်ငယ်နဲ့ကင်းပတ်တဲ့ပတ်ကင်းနဲ့ကျွန်တော်တို့နဲ့တွေ့တာအဲ့မှာတွေ့ပြီးတော့ကျွန်တော်တိုက်ပွဲဖြစ်တာကြီးသွားကြီးသွားပြီးတော့အဲ့မှာသူတို့ဆီရနေပြီးတော့ခဲရန်ခဲရန်ဟိုကြီးရဲလက်ပစ်ပုံးရဲပစံရဲဖုံးရဲအဲ့ကြအိုက်ကွန်ရဲအဲ့ဒါကြီးအဲ့ဒါကြီးအောင်ပြုတ်ကြခဲ့တယ်ပေါ့ဗျာ
ဩဂတ်စ်လ16ရက်ကလည်းမြင်းကြံတဲ့တောင်သာဆက်မှာရှိပြီးတော့စစ်ကောင်စီဝန်ထမ်းတွေပြောင်းရွှေ့ခလုံးနေတဲ့မြင်းကြံတပ်မတိစစ်အုပ်ကိုကာကွယ်တပ်ဖွဲ့တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်။မြင်းကြံခရိုင်ကမြင်းကြံမျိုးကလွဲပြီးတော့နထိုးကြီးတောင်သာငဇွန်စတဲ့မြို့နယ်တွေမှာကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားစီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်ဆိုလိုပဲဒီကြောင်တိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာတဲ့အတွက်မြို့ဒီဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြပြီးတော့မြင်းကြံနထိုးကြီးတောင်သာမြို့နယ်တွေမှာစစ်ကောင်စီရဲ့အစိုးရယင်းရားတွေရပ်တန့်နေပါတယ်။ဒါအပြင်တိုက်ပွဲဖြစ်တာရှိသေးတဲ့မြင်းကြံမြို့ပေါ်မှာလည်းစစ်ကောင်စီတပ်ဖက်ကခံစစ်တီးပြင်ဆင်ထားသလိုညောင်ဦးနဲ့ကျောက်ပလောင်ဘက်ကနေပြီးတော့အင်အားဖြစ်တင်းမှုတွေလည်းလှုပ်ဆောင်ထားတယ်လို့သိရပါပါတယ်ခင်ဗျ။